VOA American တန်ရဲ့ကြာတာပတင်းညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတည်းသောလမ်းကြောင်းဟာ20ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်က69နှစ်မြောက်ချင်းမျိုးသားနေအခမ်းအနားမှာပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်မှာចောင်းသူចောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားမောင်းလို့ကားဆရာအပါဝင်ចောင်းသူចောင်းသားအများပြားဒိတ်ဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ကစစ်ပီးဒုက္ခတဲ့အရေးကိစ္စနဲ့ပတ်သက်လို့ဗြိတိန်နဲ့အမေရိကန်တပ်အမတ်တွေအနေနဲ့အကူအညီတွေဆက်လက်ပေးဆောင်သွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ20ရက်နေ့ကကြာရောက်တဲ့69နှစ်မြောက်ချင်းမျိုးသားနေအခမ်းအနားကိုချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင်းပပြုလုပ်ခဲ့ကြပြီးနိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်တို့တက်ရောက်ခဲ့ကြပါတယ်ချင်းမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနီလန်းနဲ့ဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတီးသောလမ်းကြောင်းဟာပြည်ထောင်စုငင်းချမ်းရင်ညီလာခံ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမင်ကွန်းပြောကြားခဲ့ပါတယ်ဒါအပြင်ပြည်ထောင်စုငင်းချမ်းရင်ညီလာခံ27ရာစုပင်လုံညီလာခံအောင်မြင်နိုင်ရေးနဲ့တိုင်းရင်းသားများလိုလားတောင့်တနေတဲ့ဒန်းတူရေးကိုပိုင်ပြဋ္ဌာန်းချက်ကိုအမခံပေးနိုင်မဲ့ဖက်ဒရယ်စနစ်ထွက်ပေါ်လာရေးပြည်ထောင်စုမျှော်မှန်းချက်ပြည့်ဝအောင်မြင်ရေးကြိုးပမ်းဆောင်ရွက်ရာမှာချင်းပြည်နယ်အတွင်းတိုင်းရင်းသားပြည်သူတွေအားလုံးကလည်းစည်းလုံးညီညွတ်စွာဝမ်းဝမ်းပါဝင်ဆောင်ရွက်ကြဖို့တမတကနေတိုက်တွန်းပြောဆိုခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းမန်ကန်မြို့နယ်ဟန်ငန်းကျေးရွာဦးစုကအစိုးရစစ်ဆန်မွေးပွဲဖြေဆိုမဲ့ចောင်းလူចောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားသိမ်းမှောက်လို့ကားဆရာပါဝင်ចောင်းလူចောင်းသား9ဦးသေဆုံးပြီးတော့18ဦးတန်ရန်ရရှိခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမန်ကန်မြို့မြောက်ဘက်ဟန်ငိုင်းနယ်ပန်ကေသူကျမ်းမှာဒေါ်လာကြီးကားမှောက်လို့တေကြီးတန်ရန်ရရှိခဲ့တာပါတန်ရန်ပြင်းထန်ပြီးတောင်ကြီးမြို့ဆက်ဆံသွန်းစေယုံကိုပို့ဆောင်ကူတာထားရသူចောင်းသား6ဦးနဲ့က2ဦးဟာအခြေအနေစိုးရိမ်နေရပြီးမန္တလေးစေယုံကိုထပ်မံပို့ဆောင်ထားရပြီဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေကိုရှမ်းမြည်နယ်အစိုးရဝန်ကြီးချုပ်နဲ့အဖွဲ့ကလာရောက်ကြည့်ရှုခဲ့ပြီးဒေသုံးသူတွေအတွက်ကူညီထောက်ပံ့မှုတွေပေးခဲ့တယ်လို့ဒဏ်ရာရကြောင်းသားတွေအတွက်စာမေးပွဲဖြေဆိုနိုင်ဖို့အတွက်စီစဉ်ပေးသွားမယ်လို့စီမံစည်းပွားဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ်။ဒါ့အပြင်လာမယ့်နှစ်မှာစာစစ်ဌာနတွေကိုတိုးချဲ့သွားမယ်လို့လည်းဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hili ဟာ၅ရက်တာခရီးစဉ်အဖြစ် Bangladesh နိုင်ငံ Dhaka မြို့ကိုရောက်ရှိလာပြီးမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဘင်္ဂလီတွေအရေးနဲ့ပတ်သက်လို့ Bangladesh နိုင်ငံကြားရေးဝန်ကြီး AH Muhammad Ali နဲ့ဆွေးနွေးခဲ့ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကမောင်တောခရိုင်မှာနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်ဘင်္ဂလားဘက်မှာမြန်မာနိုင်ငံကမွတ်စလင်စုစုပေါင်း4သိန်းခန့်ရှိနေတယ်လို့ဘင်္ဂလားဒက်ရှ်ဘက်ကပြောဆိုထားပါတယ်။ယန်ဟီလီဟာသူ့ရဲ့ခရီးစဉ်အတွင်ဘင်္ဂလားမြန်မာနယ်စပ်ကော့ဖ်ဘဇာခရိုင်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။Miss Yan Hili ဟာလွန်ခဲ့တဲ့လကတည်းက12ရက်ကြာခရီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့ပြီးသူ့ရဲ့ခရီးစဉ်တွေမှာတွေ့ရှိချက်တွေကိုမတ်လမှာကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်
။ကချင်ပြည်နယ်မှာတော့ပိတ်ပင်သားစည်းမှုတွေရာကကချင်မျိုးရန်းညီလာခံကိုဖေဖော်ဝါရီလ16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာမြစ်ကြီးနားမြို့စီတာပူရက်ကွက်မနောကွင်းကြီးမှာပြုလုပ်နိုင်ခဲ့တယ်လို့ပွဲဥဆောင်သူတွေကပြောပါတယ်။ညီလာခံပြုလုပ်ခဲ့တဲ့မနောကွင်းမှာအစိုးရရဲဝတ်စုံနဲ့အယောက်30ထက်မနည်းလုံခြုံရေးယူစောင့်ကြည့်မှုတွေရာကလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒီညီလာခံမတိုင်ခင်ကကချင်မျိုးရန်းညီလာခံဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်ဖို့ကိုအစိုးရအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်27ရာစုပင်လုံညီလာခံကချင်မျိုးရန်းများအကျိုးသိဆုံးပွဲဆိုပြီးပြောင်းလဲခဲ့ရတယ်လို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။၃ရက်ကြာဆွေးနွေးခဲ့တဲ့ညီလာခံမှာပင်လုံညီလာခံတက်ရောက်ဖို့အတွက်ကုစလဲအယောက်တရာကိုရွေးချယ်နိုင်ခဲ့တယ်လို့ကချင်မျိုးရန်းများနဲ့ပတ်သက်တဲ့ခွေရီနေမြေကိစ္စတွေပါဝင်အချက်18ချက်သဘောတူညီမှုတွေရရှိခဲ့တဲ့အတွက်ညီလာခံရဲ့အောင်မြင်မှုဖြစ်တယ်လို့တက်ရောက်ခဲ့တဲ့ကချင်မျိုးရန်းဖွဲ့ဦးတန်ခွန်းကပြောပါတယ်။ဒီညီလာခံမှာကချင်ပြည်နယ်ဒေသတည်တည်ကကုစလဲတွေအယောက်800ကျော်တက်ရောက်ခဲ့ပါတယ်။
21 ပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံဒုတိယအကြိမ်စတင်ကျင်းပမဲ့ရက်ဟာ KNU Congress ကျင်းပတဲ့ရက်နဲ့တိုက်ဆိုင်ခဲ့ရင် KNU ဘက်ကနေညီလာခံကိုတက်ရောက်ဖြစ်မှာမဟုတ်ဘူးလို့ KNU တွဲဖက်တွေအတွင်းရင်းမှုနဲ့ဘဒူမန်းမန်းမန်းကပြောပါတယ်16ကြိမ်မြောက် KNU Congress ကို2016နိုဝင်ဘာလကတည်းကကျင်းပဖို့စီစဉ်ထားပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်ကြောင့်မအားတဲ့အတွက်2019 March 14ရက်နေ့မှာပြောင်းရွှေ့လိုက်ပြီးအဲ့ဒီပြောင်းရွှေ့လိုက်တဲ့ရက်အတိုင်းဆက်လက်ကျင်းပသွားမယ်လို့ KNU ဘဟုအလုပ်မှုဆောင်ကော်မတီကဆုံးဖြတ်ထားပါတယ်16ကြိမ်မြောက် KNU Congress ကို March 14ရက်နေ့ကစပြီးသုံးပတ်တိုင်တိုင်ကျင်းပသွားမှာဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆက်လက်ကူညီသွားမယ်လို့ဗြိတိန်သံမတ်အန်ဒူပရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်နဲ့အဖွဲ့တို့ဟာကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC နဲ့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့ပါတယ်။ဒါအပြင်အပြစ်ခက်ရစေးရေးနဲ့ငင်းချင်းကြီးကိစ္စရက်တွေမှာအကြံပြုဆွေးနွေးခဲ့တယ်လို့လည်းကချင်ငင်းချင်းကြီးတာဝန်ရှိသူတွေကပြောပါတယ်။အမီရဲ့စူးစီးချက်ကိုတော့နိုင်ကိုအင်ကနေတင်ဆက်ထားပါတယ်
။ဗြိတိရှ်တန်မတ်အန်ဒရူးပက်ထရစ်နဲ့အမေရိကန်တန်မတ်စကော့မာရှယ်တို့ဖွဲ့အနေနဲ့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုခဲ့ကြောင်း KBC ရဲ့သွေးသွေးတွင်းမှုတိုက်ခတ်တော်ရဆရာတော်ဒေါက်တာခလန်ဆန်ဆွန်ကပြောပါတယ
်။သူတို့ကဒုက္ခသည်တွေရဲ့လိုအပ်မှုကိုတော့အမြဲတမ်းကူညီနေမယ်လို့တော့သူတို့ပြောသွားပါတယ်။ကူညီတဲ့အစီအစဉ်တော့ဆက်လက်ပြီးမှသူတို့လှုပ်ဆောင်သွားမယ်လို့ပြောတယ်အဲ့ဒါတော့
လက်ရှိအနေထားမှာကချင်စစ်ရှောင်ဒုက္ခသည်တွေရိခါဖျားတော့ခံရတဲ့အနေထားနဲ့တွေ့ကြုံနေရကြောင်းစစ်ရှောင်တွေလည်းဆက်လက်တိုးပွားလာကြောင်းစစ်ဖေးရှောင်စခန်းတွေကိုရိခါတွားရောက်ပန့်ပိုးစဉ်အစိုးရအာဏာပိုင်တွေဘက်ကလုံခြုံရေးကြောင်းပြပြီးပိတ်ပင်နေတဲ့ကိစ္စတွေကြုံတွေ့နေရကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ်ကတင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာခလန်ဆန်းစွန်ကပြောပါတယ်။ပြည်တွင်းငင်းချမ်းရေးကိစ္စအပြင်အစိုးရသက်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးပြင်ကချင်ပြည်နယ်သွေးမကြမီလာရောက်မဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးဒေသခံတွေရဲ့ပပုံးမှုကူညီမှုတွေအဓိကလိုအပ်ကြောင်းပြောဆိုခဲ့တယ်လို့လည်းဒေါက်တာခလန်ဆန်းစွန်ကဆက်ပြောပါတယ်။
လက်ရှိရာစုပြည်နယ်ကြီးလာခအကြောင်းနေပါတယ်ဆက်ပြီးမှဒီငင်းချမ်းရေးကိုဆက်လက်အကောင့်ထည့်ဖို့ပေါ့ဒီကတော့ဒီအောင်ဆန်းစုကြည်လာရောက်တဲ့အချိန်မှာပြည်သူတွေရဲ့ပံ့ပိုးမှုလိုအပ်တယ်ဆိုတဲ့အကြောင်းရယ်ဒီမြန်မာပြည်မှာဒီမိုကရေစီပြည်ပြင်ရေးအတွက်အလုံးပါဝင်ရမယ်ဆိုတဲ့အကြောင်းအဲ့ဒါတွေပေါ့
ကချင်းပြည်နယ်မြစ်ကျင်းနားမြို့ကိုဖေဗရူလာဒုတိယပတ်မှာရောက်ရှိနေတဲ့ဗြိတိရှ်သံမတ်အန်ဒရူးပက်ထရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်တို့ဖွဲ့ဟာမြစ်ကျင်းနားမြို့မှာရှိတဲ့အရက်ဖက်လူမှုဖွဲ့စည်းတွေဘာသာရေးဖွဲ့စည်းတွေကချင်းငင်းချမ်းရေးအကျိုးဆောင်ဖွဲ့PCG တို့နဲ့တွေ့ဆုံပြီးငင်းချမ်းရေးစစ်ဘေးဒုက္ခသည်အရေးကိုအဓိကထားဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်သွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရသက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြကြံပေးသွားမယ်လို့လည်းတမတ်တွေကနေပြောဆိုခဲ့တယ်လို့ PCG ကငင်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကပြောပါတယ
်။ငင်းချမ်းရှိစဉ်ကယုံကြည်မှုအပြစ်ပြသွားတာဒီတိုက်ပွဲတောင်မှဖြစ်သွားတယ်။တိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါငင်းချမ်းရေးဆက်တူးစရာအကြောင်းရှိတဲ့အနေအထားမျိုးကိုလူတို့ကတင်ပြကြကြတာပေါ့နော်။အဲသူတို့ကလည်းအဲ့ဒါစစ်ပွဲတွေမဖြစ်အောင်သူတို့ကလည်းကြိုးပမ်းတယ်ကြံပေးပေးမယ်ဆိုတာလောက်တော့သူတို့ပြောပါတယ
်။နှစ်နိုင်ငံသားမတ်တို့ရဲ့နှစ်ရက်ကြာကချင်းပြည်နယ်ခီးစဉ်တွင်ပြည်ထိုင်တဲ့အမေရိကန်တို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ငင်းချမ်းရေးဖြစ်စဉ်အပေါ်အမြဲတမ်းရပ်တည်ပြီးထောက်ခံသွားမယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ဆက်ပြီးတော့ NLD အစိုးရသည့်လက်ထက်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေအနက်မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးဟာရာထူးကနေပထမဦးဆုံးနှုတ်ထွက်လိုက်ပါတယ်။ဒီလိုနှုတ်ထွက်လိုက်တာဟာလည်း NLD ဌာနချုပ်ရဲ့ဖိအားပေးမှုလို့လည်းပြောဆိုမှုတွေရှိနေပါတယ်။မင်းရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမိမိသဘောဆန္ဒအရဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ဖို့နိုင်ငံတော်တမန်တော်ထံစာတင်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြတဝင်းကပြောပါဗျာ။ကျွန်
တော်ပြည်နယ်ဝန်ကြီးချုပ်ကတော့ဟလာဖွဲ့ချုပ်ခြေခံဥပဒေနဲ့အညီတော့ကျွန်တော်တိုင်းဒေသကြီးပြည်နယ်ဆိုရဖွဲ့ဥပဒေနဲ့အညီပေါ့နော်။ကျွန်တော်နိုင်ငံတော်တမန်တော်ထံကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်တင်ပြပြီးဖြစ်ကြောင်း
ဝန်ကြီးချုပ်ရာသူကနေနှောက်ထွက်ဖို့ဆုံးဖြတ်တာဟာအထက်ရပြီးအပေးမှုတွေပါတယ်လို့တန်လွင်တရာချောင်းဆောင်ကိစ္စကြောင့်အပါဝင်အကြောင်းအရာဆုံးလာတဲ့သဘောမျိုးဖြစ်သွားတယ်လို့ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါဗျာ
။အားလုံးကျွန်တော်နည်းနည်းလေးကိုးကားလေးတော့ပြောပြပါမယ်နော်။ AD8 ဟာနဲ့ပြန်ဆုံပြီးပဲနော်။ AD8 ဖုံးမော့လုတ်ကြံခံရတာအဓိကအကြောင်းရင်းဖြစ်သွားတယ်။ကျွန်တော်ဟာအကြောင်းချက်လေးရှိခဲ့တာပါနော်။အဲ့လိုမျိုးဒါလည်းဒီမှာအားလုံးဆုံလာတဲ့သဘောရှိလာပါမယ်နော်။ဒါလည်းပတ်သက်ပါ
ဝန်ကြီးချုပ်ဦးမင်းမဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာဘာတီတွင်းကဖိအားပေးမှုတွေကြောင့်ဖြစ်နိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူရင်းဆိုင်ကြုံတွေ့နေရတဲ့ဒီဖိအားပေးမှုတွေကလည်းများတယ်။သူ့ကိုလည်းဒီသူ့ရဲ့ပါတီဆိုင်အချင်းကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်။စစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလူညဝင်းတော့လည်းပြောတာမျိုးတော့ဒါကျွန်တော်တို့ကရှားသိရတယ်။သူ့ဟာနဲ့ဆိုလိုက်ပြီးဆောင်နေပဲအားကြီးဆုံးတယ်။ဖြစ်နိုင်ကြပေါ့နော
်။ဝန်ကြီးချုပ်ဦးမင်းမင်းဦးဟာတန်ကြားခံသားရမှုတွေရှိနေတာကြောင့် NLD ဗဟုအလုံးမှုစာဖွဲ့ဝင်ဥညာဝဲအဖွဲ့ကောင်းဆောင်ဖြစ်နေပါဝင်တဲ့လေလာတုံးတရေးအဖွဲ့ကနေစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စစ်ဆေးသွေးရှိချက်တွေရဦးမင်းမင်းဦးမှာအပြစ်ရှိတယ်ဆိုပြီးလေလာတုံးတရေးအဖွဲ့ကပြောထားပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနှုတ်ထွက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်တုံမျိုးနယ်ပြီးနယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်ဖို့တမရကိုစီရင်တင်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပ
ါချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင့်ပပြုလုပ်ခဲ့တဲ့69နှစ်မြောက်ချင်းမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြည်ထနာကိုဆွေးနွေးညှိနှိုင်းအဖြေရှာဖို့တခုတီးသောလမ်းကြောင်းဟာ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောကြားခဲ့ပါတယ်
တော်ရရှိနေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။